အမေရိကန်ပြည်တော်စုတက်ဆက်စ်ပြည်နယ်ဒေါ်လာစ်မြို့မှာကြာသပတေးနေ့ညကငင်းကျဲစွာဆန္ဒပြပွဲတစ်ခုအတွင်းချောင်းမြောင်းပစ်ခတ်တဲ့တနက်သမားတွေလို့တန်းရရှိသူ၃ဦးကိုဖမ်းဆီးထားပြီး၄ယောက်မြောက်လူကတော့တေဆုံသွားတယ်လို့ဒေါ်လာစ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီဖြစ်အပြင်ရဲတပ်ဖွဲ့ဝင်၅ဦးတေဆုံပြီးနောက်ထပ်ရဲတပ်ဖွဲ့ဝင်၇ယောက်နဲ့အရသာ၂ဦးတင်ရန်ရတယ်လို့မြို့တော်ဝန်ကဒီကနေ့မနက်မှာပြောပါတယ်။မင်နီဆိုတာနဲ့လူအီစီယာနာပြည်နယ်တွေမှာလူမဲမျိုးသား၂ဦးကိုလူပြိုရဲတပ်ဖွဲ့ဝင်တွေကပစ်တက်တဲ့ဖြစ်ရပ်တွေပေါ်ကြာသပတေးနေ့ညနေပိုင်းကဒေါ်လာစ်မှာဆန္ဒပြပွဲတွင်ဒီတိုက်ခိုက်မှုဖြစ်တာပါ။တန်ရရှိသူတွေဟာဘယ်သူတွေဆိုတာကိုမြို့အုပ်ချုပ်ရေးပိုင်းနဲ့တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကမပြောသေးပါဘူး။ဒါပေမဲ့တန်ရရှိသူတူကသူဟာလူဖြူတွေအထူးသဖြင့်လူဖြူရဲတပ်ဖွဲ့ဝင်တွေကိုတတ်ချင်တယ်လို့ရဲတပ်ဖွဲ့ကစစ်ဆင်ညီနိုင်သူတူကိုပြောတဲ့အကြောင်းဒီကနေ့မနေ့တင်းစားရှင်းလင်းပွဲတွင်ဒေါ်လာစ်ရဲတပ်ဖွဲ့အကြီးအကဲဒေးဗစ်ဘရောင်းကပြောပါတယ်။အဲဒီလူကနောက်ပိုင်းမှာရဲတပ်ဖွဲ့ကထောင်ပေါက်တဲ့ပေါက်ကွဲမှုတစ်ခုတွင်တေဆုံးသွားပါတယ်။အဲဒီလူရဲ့နာမည်ကိုရဲကမပြောပါဘူး။မကြာသေးခင်ကဖြစ်တဲ့ရဲတွေရဲ့ပြစ်ခတ်မှုတွေပေါ်သူမကျေနပ်တဲ့အကြောင်းနဲ့ဘယ်အဖွဲ့နဲ့မှမပတ်သက်ဘူးလို့ပြောတဲ့အကြောင်းလဲရဲတပ်ဖွဲ့ကြီးကဘရောင်းကသတင်းထုတ်တွေကိုပြောပါတယ်။ရဲတပ်ဖွဲ့နဲ့စစ်ဆင်ညီနိုင်တာအဆင်မပြေဖြစ်ပြီးတဲ့နောက်ဘာဆိုတာအတိအကျမပြောတဲ့ဖောက်ခွဲပစ္စည်းတစ်ခုကိုရဲတွေကဘုံခွဲဆက်ရုပ်တုံးပြီးသူ့နားမှာဖောက်ခွဲတာမှအဲ့လူတေဆုံးသွားတယ်လို့ရဲတပ်ဖွဲ့ကြီးကပြောပါတယ်။